Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ခုနှစ်ချလက်ခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တချို့နဲ့သတင်းလလက်ခွင့်ရရှိလို့ရှားသူတွေနဲ့အတူနိုင်ငံတကာကပါသူတို့ကိုပြန်လွှတ်ပေးဖို့အစိုးရကိုဆန္ဒပြတောင်းဆိုတာတွေရန်ကုန်မြို့အပြင်နဲ့တခြားဒေသတွေမှာလှုပ်လာတာတွေရှိနေပါတယ်ပြစ်ဒဏ်ချခံခဲ့ရသူကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဇနီးတွေကတော့ကလေးတွေဟာဖခင်မဲ့အနေနဲ့စိတ်ဒဏ်ရာရကြီးပြင်းလာမှာကိုစိုးရိမ်နေရလို့သူတို့ကိုကိုချင်းစာတနာပေးပြီးတော့သမီးရဲ့ဖခင်တွေကိုပြန်လွှတ်ပေးဖို့တရင်းစာစင်နမွဲမှာတောင်းဆိုကြပါတယ်။အဲ့ဒီတရင်းစာစင်နမွဲကိုကိုယ်တိုင်သွားတရင်ယူခဲ့တဲ့မတ်မီခါကရှင်းပြပါလိမ့်မယ်
။နိုင်ငံတော်လိုအပ်ချက်အဥပဒေပုံမှန်31ကငင်းနဲ့တရားစွဲဆိုခံခဲ့ရတဲ့ရိုက်တာတရင်တောက်နှစ်ဦးမှာအပြစ်ရှိတယ်လို့တနင်္လာနေ့ကမြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်လိုက်ပြီးထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။သူတို့ဟာအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းဆီးခံရတာဖြစ်ပြီးအစိုးရဘက်ကဆွဆွဲခဲ့တယ်လို့နိုင်ငံရဲ့လုံခြုံရေးကိုချိုးဖောက်ကတစ္ဆာဖောက်တဲ့လုံရမျိုးလှုပ်ဆောင်ခဲ့တာမရှိဘူးလို့သူတို့ရဲ့မိသားစုဝင်တွေကဆိုလိုက်ပါတယ်။နိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ကပြစ်မှုတစ်စုံတစ်ရာကိုအရင်ကကောအခုပါဖောက်ဖျက်ကျူးလွန်ခဲ့တာမရှိသူခင်မွန်းတဲ့အတွက်တရားမျှတမှုပေးဖို့နိုင်ငံတော်အတိုင်ပင်ခံတဲ့အစိုးရတွေကိုကိုအားလုံးစနီးတဲ့မပန်းဤမုံကဒီကနေ့ရန်ကုန်မြို့ Orchid Hotel မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်
။ဒီကနေ့ဒီကနေ့မှာထားရတယ်လို့ခါမောင်းပြောလိုက်တာ။ဘာလို့လဲဆိုတော့သူတို့နေအောင်တော့အမှားမလုပ်ခဲ့ဘူးဆိုတာကိုအကုန်လုံးသိတယ်။သူတို့ကိုယ်တိုင်လည်းသိတယ်။သူတို့ကိုအခုလိုမျိုးဟိုဖန်စီခဲ့တဲ့လူတွေကိုယ်တိုင်လည်းသူတို့တကယ်အမှားလုပ်လားမလုပ်လားဆိုတာကာကွယ်ရှင်တွေအသိဆုံးပါပဲ။ဘဝမှာလူလူသားသားနဲ့ချက်တန်းလာပြီးတော့သူတို့ရဲ့အိမ်မက်ကိုစီကိုအကောင်းနဲ့ပေါ်နေတဲ့လူငယ်နှယောက်နေတဲ့ဒီနိုင်ငံတော်ကနေပြီးတော့သူတို့ပေါ်မှာတက်နာပေးလိမ့်မယ်ဆိုရဟောအပြည့်အဝမိသားစုနဲ့တရားဝင်နဲ့ယုံကြည်ပါတယ်ပြီးတော့လည်းပဲအမြန်ဆုံးလဲအပြစ်မရှိဘူးဆိုတာကိုဟုတ်သိသိစေတဲ့အမြန်ဆုံးလဲပြန်လို့သိစေတဲ့
မိခင်တဦးဖြစ်တာချင်းတူတူမို့ကလေးတွေဖခင်မဲ့အနေနဲ့နှစ်ကာလကြာရှည်စွာစိတ်တန်ရာနဲ့ကြီးပြင်းလာရမှာကိုပူပန်နေရတဲ့မိခင်တဦးရဲ့ခံစားချက်ကိုနားလည်ပေးကအပြစ်မရှိဘဲအပြစ်ပေးခံထားရတဲ့ကလေးတွေရဲ့ဖခင်တွေကိုအမြန်ဆုံးလွတ်ပေးဖို့ကိုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုကအခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုတောင်းဆိုလိုက်ပါတယ
်။ဇနီးစုအခုဆို၃နှစ်ကျော်ပါပြီ။ခလေးလေးစုတမီးကခင်းလေးကရှိတော်ရည်ခလေးကိုမူညွထားခဲ့ရတူတူထားတယ်လို့ယုံကြည်ထားတယ်။မဖြစ်လာခဲ့ဘူး။ကျေနပ်ကျော်ချင်းတော်မိသားစုပေါ်အပြင်ပြီးတော့ဖြတ်တန်းခြင်းနဲ့တမီးကိုစိတ်ကြင်ရရမှာအရေးကြောက်ပါလေစိတ်ကြင်ရရမှာမလိုလားပါဘူးသူခင်တို့လည်းငိုရရဲ့သူတမီးလေးနဲ့အရင်ဆုံးလေးရှင်နဲ့ခလေးကစကားတက်အရှင်သူအနာမှာမရှိတဲ့အတွက်တော်တော်စိတ်မကောင်းဖြစ်ရပါတယ
်အိမ်တော်ဦးစည်းလင်းရောက်ကြားတွေဖန်ခံထားရတဲ့အပြင်လူမမဲအရွယ်ရင်သွေးတွေကိုပိုင်ဆိုင်ထားရတာမို့အင်မတန်ကြက်တဲ့အစင်မပြေဖြစ်နေရပေမဲ့အာတင်ထားရတယ်လို့မပန်းအီမွန်ကတော့ဆိုပါတယ်မပန်းအီမွန်ဟာကိုအလုံးရဲ့ပထမဆုံးရင်သွေးကိုမကြသေးခင်ကမှမွေးဖွားထားသူပါကိုအလုံးဖန်ခံရပြီးနောက်မှကိုဝင်ရှိချောင်းသိခဲ့ရပြီးမွေးဖွားပြီးချိန်ထိကိုအလုံးဟာအနားမှာမရှိခဲ့သလိုဖခင်ဖြစ်သူမှလည်းပထမဆုံးသူ့ရင်သွေးကိုခုချိန်ထိမမြင်ရသေးပါဘူးကိုအားလုံးတို့ကိုကျော်စိုးတို့အပါအဝင်မိမိတို့မိသားစုကပါချစ်ခင်ကြည်ညိုရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဒီဥပဒေကိုတည်င်းသမားတွေဖောက်ဖျက်ကျူးလွန်ခဲ့လို့အခုလိုအရေးယူကတရားရုံးတင်စစ်ဆေးနေရတယ်လို့မကြသေးခင်တည်င်းဘက်တွေအတွင် NHK တည်င်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှပြောဆိုခဲ့တာမို့ဖမ်းဆီးခံတည်င်းတောက်တွေကသူတို့ကိုယ်တိုင်ကဝန်းနေခဲ့ရတယ်လို့ကိုအားလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်ကဆိုပါတယ်
တော်တော်ဆန်းစုကြည်ကမတို့အရင်ကဟိုအထင်ကြီးလေးစားခဲ့ရတဲ့ပုံပေါ်တော့သူတို့နှစ်ယောက်ဟိုတင်းသမားမဟုတ်ဘူးလှုပ်ဝက်ချက်ကိုဖောက်ပြက်တယ်ဆိုတဲ့အခါကျတော့ရှင်ထဲမှာတော်တော်စိတ်မကောင်းမှန်းနေတယ်။ဘာလို့လဲဆိုတော့ကိုယ်ခေါင်းဆောင်ယောက်ကဟိုတေချာသူတို့အကြောင်းမသိပါလားပေါ့နော်။ကိုယ်ရဲ့အထင်ကြီးလေးစားတဲ့သူကကိုယ့်ပေါ်မှာအမြင်လွဲနေတဲ့အတွက်ရှင်းဝမ်းနေပါတယ်။
ထောင်ဒဏ်ချမှတ်ခံလိုက်ရတဲ့ရိုက်တာတည်င်းတောက်တွေရဲ့မိသားစုဝင်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဝန်ကြီးဌာနအချို့စီကိုအဖြစ်မှန်ကိုရှင်းပြတဲ့သနားခံစာတင်သွားဖို့လှုံ့ဆော်သွားမယ်လို့လဲဆိုပါတယ်ရှင်။